ုံတိုင်းသိမ့်ပြည်သူတွေအတွက်ကုညီကယ်ဆယ်ရေးလုပ်နေသူတချို့ဖမ်းဆီးခံနေရတဲ့အတော့အတွင်းမှာပဲမန္တလေးကတန်ဃာတော်တချို့ကတော့သူတို့ရဲ့လုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နေပါတယ်။ဘူကလေးမြို့နယ်ပြည်တော်သွင်းရွာမှာအခြေစိုက်ပြီးကျန်းမာရေးဆောင်ရှောက်မှုတွေကိုဆရာဝန်တွေနဲ့အတူလှုပ်ဆောင်နေကြပါတယ်။လောလောဆယ်သူတို့ရဲ့ကျန်းမာရေးဆိုင်ရာလိုအပ်ချက်တွေနဲ့ပတ်သက်လို့ကူညီနေတဲ့နောက်ဆုံးအခြေအနေကိုမန္တလေးကတန်ဃာတော်တစ်ပါးထံလျှောက်ထားကြည့်ရမှာတော့
ကျူလာမဲနံနေရောပါလေအဲ့လိုတွေရှိတယ်။ဆရာများတော်တဲ့ဘုံဝန်တွေများတယ်၊ဈေးမွာပေါက်တာတို့၊ချင်းကတ်တာတို့အဲ့ဒါမျိုးတွေဖြစ်တော့အဲ့ဒါတွေကြတော့ခွဲစရာမဲ့အတိုင်းတာမျိုးတွေဆိုလို့ရုပ်ရှင်တော့စေုံလိုက်လို့ပြရ။စေုံလိုက်လို့မေးတဲ့အခါကျရင်ဟိုဟာဆက်လီကားတို့ဘာတို့ပါဦးစင်းတော့ခံရတာပေါ့။စေုံရောက်ရင်လည်းမူတာမိန့်တွေပါတွေပါတကာဖြတ်ပြီးလှူပါသေးတာ။သူကဘာမှမရှိဘူးကြောင့်လေ။
စတင်ကူညီတုန်းကဆရာဝန်ခုနှစ်ယောက်နဲ့စခဲ့ပြီနဲ့လောလောဆယ်မှာတော့ဆရာဝန်တယောက်ပဲကျန်တော့တာကြောင့်မနိုင်မနှင်းဖြစ်နေတယ်လို့လည်းသိရပါတယ်။လာမယ့်စနေနေ့ဇွန်လ29ရက်နေ့ကျရင်ဆရာဝန်3ယောက်ထပ်မံအားဖြင့်ကူညီမယ်လို့လည်းမိန့်ပါတယ်။သူတို့ဖွဲ့ကတော့ဆရာဝန်စင်းတောင်းတာကလွဲလို့တခြားကန့်သက်တာတွေမရှိဘူးလို့သိရပါတယ်။ပြည်တော်စွန်းမှာအခြေဆိုင်တဲ့ခလာရ29ခွန်းကစစ်သားတွေတောင်းသူတို့စည်းကမ်းမှာလားပြကြတယ်လို့လည်းမိန့်ပါတယ်။ခုနောက်ဆုံးဒေတာကန်တွေရဲ့အလုတ်ကန်နဲ့စစ်ဆိုးရရဲ့အကူအညီရရှိမှုအခြေအနေတွေကိုခုလိုဆက်မိန့်ပါတယ
်။ဘာဘာနဲ့လုပ်ငန်းလုပ်တဲ့သူတွေကတော့တချို့ငားတွေပါလေပြန်ဖမ်းတာတွေရှိတယ်။လဲလုပ်တဲ့သူတွေကတော့လဲစိုက်ချိန်မမီကြတော့ဘူးလေအများကြီးက။သူကထွန်ဆက်ပေးတာကလဲဧက130ကိုထွန်ဆက်တစ်လုံးပေးတယ်လေပြည်တော်လေးဘက်မှာ။ဟိုကျွဲရင်းသွားတွေကတော့ပေးတယ်ဆိုရင်မရပါပဲတဲ့။ဟိုမရှိဘူးပေါ့။ဟိုလေထွန်ဆက်တာတော့ဆုံးနေအရွေးပေါ့14သိန်းနဲ့ရှိတယ်။ဆိုပထမနှစ်မှာ5သိန်းသွင်းပေါ့လေအဲနောက်နှစ်5သိန်းသွင်းနောက်နှစ်4သိန်းသွင်းအဲ့လိုမျိုးအရေးကြနဲ့တွဲရမယ်ဘွာအဲ့လိုမျိုးလောက်တယ်လားအဲ့ဒါမဲ့သူကဟိုအလုံသမားရှာစိုက်ပြူးဖို့အချိန်ကလည်းမမီတော့တာရဲ့ဆိုတော့ဒီအလုံသမားတွေကလည်းအဲ့လေလုပ်ငန်းဘက်ကိုလောလောဆယ်စိတ်စိတ်မဝင်လာတော့နောက်တခါလေရပြီးလောက်မှမလုံနိုင်မဲ့သဘောမျိုးလေတွေကတော့သူတို့တွန်ကြည့်နေပါတယ်နဲ့ဒီစက်ရှိရေးတွေလုံကြတာပေါ့
နောက်လာမဲ့စိုက်ပြူးရာသီအတွက်ပြင်ဆင်နေတာကိုမိန်ကြားခဲ့တာပါကယ်ဆယ်ရေးလုံသားတော်တော်များများကိုအာဏာပိုင်တွေကဖမ်းဆီးခဲ့တဲ့အတွက်ကယ်ဆယ်ကူညီရေးအဖွဲ့တွေတော်တော်နှဲနေတယ်လို့လည်းသိရပါတယ်။လောလောဆယ်တိတကူဆရာတော်ရှင်ညာနေတရရဲ့ကယ်ဆယ်ရေးလုပ်ငန်းတစ်ခုပဲမုံတိုင်းနံခံရတဲ့ဒေသအတွင်းမှာထင်ထင်ရှားရှားကျန်းနေသေးလို့တော်သေးတယ်လို့မိန့်ပါတယ်။အကူအညီလိုအပ်နေသေးတာနဲ့ပတ်သက်ပြီးတော့လည်းဆက်မိန့်ပါတယ
်။ဒီကတော့နောက်စကားစဘာမိုးကြီးဒီအနည်းဆုံးလိုအပ်ဦးမယ်လို့ဦးစင်းတော်မြင်တယ်လေ။အဲ့ကျွန်တော်လည်းမှမှဆိုရင်ပြည်တော်သွင်းရွာအနေနဲ့ဆိုရင်တော့အဆင်ပြေတာပေါ့ဒါပေမဲ့တနည်းဇင်ရွယ်ကြီးဆိုဇင်ရွယ်လေးတို့လိမ်ကွင်းတို့အဲ့လိုမျိုးဇာလုံးချင်းပြုတ်သွားတဲ့ရွာတွေကြတော့အခုချိန်ဒီတဲ3လေး5လုံးအဲ့လောက်ပဲထိုးနိုင်သေးတာအဲ့လောက်ပဲထိုးနိုင်ပြီးလူဦးရေတွေများနေနောက်ဟိုအလုံးပြန်ပြီးလုံနိုင်တဲ့လူဦးရေလည်းနည်းသေးတယ်နောက်ဒီလူတွေကအများကြီးကဒီနာမည်ကြီးတဲ့ရွာတွေလောက်ပဲရောက်ပြီးတော့ကျောင်းကျောင်းကျားရွာတွေကမရောက်ကြဘူးအဲ့လိုဒီဖြစ်နိုင်ရင်တော့ပြည်တွင်းကဒီဟိုပုဂ္ဂလိကလူရှင်တွေအနေနဲ့အဲ့လိုမရောက်သေးတဲ့နေရာတွေကိုဆက်ပြီးတော့ကိုယ်သွားနိုင်ရင်ပေါ့လေဆက်ပြီးတော့လူဝေးကြအောင်လို့အဲ့ဒါကိုပဲဦးစင်းကပြောနေတာ
။ကဲသေးရေးလုံနေတဲ့မန္တလေးကဥဆောင်တန်ဃာတော်တော်ဘာမိန်ခဲ့တာပါ။သူတို့ဘွဲ့ဟာဝါရွန်းကာလရောက်ရင်တော့အကူကြီးလိုသေးရင်တက်ဆိုင်ရာဆရာတော်တွေကခွင့်ပြုရင်တော့ဆက်လက်ကူညီသွားမယ်လို့လည်းသိရပါတယ်ခင်ဗျ။